မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရအဖွဲ့ကိုဖျောက်ချခဲ့တဲ့နောက်မြန်မာရေအားလျှက်စစ်စီမံကိန်းဆိုင်ရာဖွံ့ဖြိုးရေးအတွက်ပါဝင်ဆောင်ရွက်နေတဲ့ပြင်သစ်စွန့်ရံလုပ်ငန်းအဖွဲ့ EDF ကသူ့ရဲ့လုပ်ငန်းတွေကိုဆိုင်းငံ့လိုက်တယ်လို့တောက်ကြနေမှာအတည်ပြုပြောဆိုပါတယ် February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကြောင့်သူတို့ပါဝင်ဆောင်ရွက်နေတဲ့ရွှေလီ3ရေအားလျှက်စစ်စီမံကိန်းကိုရပ်ဆိုင်းထားဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့EDF ပြောခွင့်ရကမတ်လ19ရက်နေ့က Justice for Myanmar NGO အဖွဲ့အစည်းကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။ဒါပြင်သူတို့အဖွဲ့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပြင်သစ်တဲ့ EU ဥရောပတမကအာဏာပိုင်တွေနဲ့လက်တွဲပြီးအနီးကပ်စောင့်ကြည့်နေကြောင်းလည်းပြောပါတယ်။ပြင်သစ်အစိုးရအများစုပိုင်ဆိုင်တဲ့ EDF စွန့်ရံလုပ်ငန်းအဖွဲ့ရဲ့အခုလိုပြောကြားချက်ကိုကြိုဆိုကြောင်း Justice for Myanmar ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ငြင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကတိုက်တွန်းနေတဲ့ကြားကပဲမြန်မာအာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာကြောင့်အခုဆိုဖြုတ်ခွဲမှုတွေအတွင်းတေဆွန့်အစုက235ယောက်ကျော်နေပြီလို့ AAPBB အကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်